လေရင်နဲ့ခီးသွားနေစဉ်မှာတရေစာမြေပဲပေးဝေတာကိုဒေါသပုံထားခဲ့တဲ့တောင်ကိုရီးယားလေကြောင်းကိုရီးယား Airlines ဥက္ကဋ္ဌရဲ့တမိဖြစ်သူကိုလေကြောင်းလုံခြုံဆိတ်ချရမှုဆိုင်ရာဥပဒေကိုချိုးဖောက်မှုနဲ့ကိုရီးယားတရားရုံးတစ်ခုကပြစ်ဒဏ်ချမှတ်လိုက်ပါတယ်။တချိန်ကလေကြောင်းလိုင်းရဲ့အကြီးအကဲတစ်ယောက်လည်းဖြစ်လေရင်ပေါ်ဝန်ဆောင်မှုပေးရေးဌာနရဲ့အကြီးအကဲဖြစ်သူဟက်တာချိုကိုထောင်ဒဏ်တစ်နှစ်စီရင်ချက်ချမှတ်လိုက်တာပါ။သူမရဲ့လောက်ရက်ကိုမြေပဲဒေါသအဖြစ်ပြစ်ခေါ်ကြပါတယ်။ဒီဇင်ဘာလ9ရက်နေ့ကချိုဟာလေရင်ကိုနယူးယောက်လေဆိပ်ရဲ့စိတ်ကရဂိတ်ကိုပြန်ပြီးတော့တွားခမ်းပြီးလေရင်အထက်တန်းစီးတဲ့ခီးတွေကိုမြေပဲလိုက်လံဝေငှားတဲ့လေရင်တွေကိုလေရင်ပေါ်ကနေမောင်းထုတ်ခဲ့တာပါမြေပဲကိုပကံနဲ့မပေးပဲအထုံးနဲ့ပေးရမလားဆိုပြီးတော့ဒေါသထွက်ခဲ့တာဖြစ်ပါတယ်သူမဟာလေရင်ပေါ်မှာလေရင်တွေကိုဒူးနဲ့တိုက်ခဲ့တယ်လို့လက်ကိုလည်းကျိန်ဖန်များစွာရိုက်ခဲ့တယ်လို့ဆိုပါတယ်ဒီလောက်ရက်ကလူကုန်တိုက်ခါကိုစော်ကားဖြစ်တယ်လို့အခုလိုမြေပဲအထုံးနဲ့ဝေငှားတာဟာမှားရွေးတဲ့လောက်ရက်ဖြစ်တယ်ဆိုတဲ့အပေါ်မှာလည်းတန်လျာရှိတဲ့အကြောင်းတရားသူကြီးကပြောဆိုပါတယ်